မလ၁၉ရက်ဗုဒ္ဓဦးနေ့တော့ကရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းကတိန်ညိုစစ်ဘေးရှောင်ဒုက္ခသည်စခန်းမှာမိထွန်းထားတဲ့ဖျောင်းနိုင်လက်ကျရာကနေစတင်လောင်ခဲ့တဲ့မိဘေးကြောင့်အင်ဂျီ၆၀၀ကျော်မိလောင်ကျွမ်းသွားပါတယ်။မင်းညာ၈နိုင်ကျော်လောက်မှာတိန်ညိုဒုက္ခသည်စခန်းမိလောင်ကျွမ်းမှုကြောင့်လူခုနှစ်ဦးထိခိုက်ဒဏ်ရာရပြီးတချို့ကိုဆေးရုံတင်ထားရတယ်လို့စစ်ဘေးရှောင်စ ောင်းတစ်ခုမှာယာယီနေရာချထားရတယ်လို့ရခိုင်တိုင်းရင်းသားမြို့နယ်စီယုံအတွင်းရေးမှူးဦးစောစောထွန်းကပြောပါတယ
်။မင်းကတော့ဒီပေါ်ဆမင်းလို့ပြောပါတယ်ကြ။အဲပေါ်ဆမင်းလို့ပြောပါတယ်။မင်းတော့လည်းအချိန်ကရှင်းနိုင်စင်ကားလောက်ကနေစားလောင်ပြီးတော့မှဒီလေကားလေးတိုင်းနေတဲ့အချိန်ဆိုတော့ဒီမင်းမစီရတော်လာပြမှာပဲဒီဒီအဲ့ဒီစခဲမှာရှိတဲ့ဒီမိသားစုတွေနေတွေရဲ့ဟိုပါဘောနော်သုံးပုံနှစ်ပုံကျွန်တော်ဆောင်ကားတော့လောက်ပါတော့ဘောနော်အဲဒီနေ့မနေ့ကျွန်တော်အခုဒီပြည်ညိုရောက်ပြီးတော့မှဆင်းနေပြီးတဲ့အခါမှာတော့အလုံးရှောင်းရနဲ့6သိပုံဆောင်ပေါ့နော်ဒီအခင်းတွေပေါ့ရှောင်းရှောင်းသိပုံအခင်းအဲလောက်တော့ချစ်ပါတယ်ကြာအဲနောက်အဆောင်နေရာကျွန်တော်တို့ကျင်းနေခဲ့တာပေါ့နော်အဲနောက်ဒီအသေးစားတရားရှိတဲ့သူကတော့9ဦးတော့ရှိပါတယ်ကြာအဲလောလောဆယ်မှာဒီမိအောင်တော်တဲ့မိသားစုတွေမိသားစုတွေကိုဒီတင်ညိုရသေးမှရှိတယ်ပုံကြောင်းမှာယာယီနေရာချားနေကြတာပေါ့နော
်အခုမိလောင်ကျွမ်းတဲ့တင်ညိုဒုက္ခသည်စခန်းဟာရခိုင်လက်နက်ကင်ဖွဲ့အေအေနဲ့တက်မတော်ကြနှစ်နှစ်နီးပါးကြာတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်အတွင်းကနေရက်စွန့်ခွာထွက်ပြေးကြရတဲ့စစ်ဘေးဒုက္ခသည်တွေခိုလုံနေထိုင်နေတာပါနေရာထိုင်ခင်းအုတ်ခွက်ပကံအစားတောင်းနဲ့အဝတ်အစားတွေပါမကြံမိလောင်ကုန်တာကြောင့်ထောင်နဲ့ချီတဲ့မိဘေးတင်ဒုက္ခသည်တွေအတွက်စာဝင်နေရင်းနဲ့နေစရာအဆောက်အဦတွေအခက်ကြုံနေတယ်လို့စစ်ဘေးရှောင်ကူညီပေးနေတဲ့ရွှေရောင်မြတ်တာဖောင်ဒေးရှင်းတာဝန်ခံကိုတာဂီလင်းကပြောပါတယ
်။အော်ခလေးကဖျောင်းနိုင်ပြီးထွန်းလာမှာအာဖျောင်းနိုင်နဲ့ပြစ်လဲပြီးတော့အဲ့လိုဟိုစလောင်တာပါအဲ့ဒါစလောင်တာ။ခုလောလောဆယ်မှာကဟိုအခက်ခဲကတော့ပစ္စည်းတွေကတော့ပစ္စည်းကတော့ဘာမှမရလိုက်ဘူးပေါ့။စာဝင်နေအကုန်လုံးလိုတာပေါ့အဆောက်အဦတွေရောခက်ခဲတွေရောဟိုအစားအသောက်တွေရောအင်ဂျာ685ခုအကုန်လုံးလောက်သွားတာဆို683ခါလောလောဆယ်ကတော့အကုန်လုံးပြာပုံဖြစ်သွားတာပဲလေမိရမိရမိရဘာမှမရလိုက်ဘူးပေါ့အဲ့လိုဖြစ်သွားလောက်သွားတဲ့683ဆောင်ထဲမှာမှလူကြီးကစုစုပေါင်း1565
တိန်ညိုစစ်ဘေးရှောင်စခန်းမှာဒုက္ခသည်3000ကျော်နေထိုင်ပြီးအခုလူဦးရေ2500ကျော်မိဘေးတင်ခဲ့ရတာဖြစ်ပါတယ်ရခိုင်ပြည်နယ်မှာလက်နက်ကင်ပရိပခါတွေကြောင့်တင်းရှောင်နေကြရတဲ့ဒုက္ခသည်တွေအရင်ကတည်းကစားနပ်ရိက္ခာပြက်လက်မှုနဲ့ရင်ဆိုင်နေကြရပြီးဖြစ်တာကြောင့်အခုလိုမိဘတင်တဲ့အခါမှာပို့ပြီးတော့အခက်တွေ့လာရတာပါမိဘတင်ဒုက္ခသည်တွေဟာစားနပ်ရိက္ခာအခက်ခဲနဲ့ရင်ဆိုင်နေကြရသလိုနေရာထိုင်ခြင်းဆောင်အဝတ်အစားအမျိုးသမီးနဲ့ကလေးအသုံးဆောင်ပစ္စည်းတွေလည်းအကူအညီလိုအပ်နေပါတယ်ရှင်